ရွေးကောက်ပွဲအတွက်ပေါ့နော်ဝင်းကြမဲ့ကိုစလဲလောင်းတွေဒီမဲဆွယ်စည်းရုံးရေးစီစဉ်တွေစနေပြီဆိုတော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အခုမဲဆွယ်စည်းရုံးရေးတွေမှာဘယ်လိုများစပြီးတော့ဆောင်ရွက်နေပါပြီလဲရှင်
ကျွန်တော်တို့အနေနဲ့တော့မဲဆွယ်စည်းရုံးရေးကာလမစခင်တည်းကပါတီရဲ့တာဝန်တွေကိုကျွန်တော်တို့ဆောင်ရွက်ခဲ့တာတွေရှိပါတယ်အဲ့တော့ပါတီဆိုတာကတော့ပါတီအတွက်လှုပ်လှော်ရတာမဟုတ်ဘူးတကယ်ကတော့ပါတီဆိုတာကတော့ပြည်သူအတွက်အကျိုးရှိအောင်လုပ်လို့ရတာဒါကြောင့်ပြည်သူအတွက်အကျိုးရှိတဲ့လုပ်ငန်းစဉ်တွေကျွန်တော်တို့ငကိုတဲ့ကပါတီဖွဲ့တွေအချားတယ်အဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့ပါတီဖြစ်စတင်ဖွဲ့စည်းဖြစ်တည်လာကြတဲ့ကကျွန်တော်စပြီးဆောင်ရွက်ပါတယ်ပါတီဝင်တွေအားလုံးကဆောင်ရွက်တာပေါ့အဓိကရှင်တော့၃ချက်ပါပဲတစ်ချက်ကတော့ဗာလဲဆိုလို့ရှင်ကျွန်တော်တို့ပါတီကချမှတ်ထားတဲ့မူဝါဒလမ်းစဉ်တွေဟာတကယ်တမ်းပြည်သူတွေအတွက်နိုင်ငံရေးအတွက်တကယ်အကျိုးရှိရလားဆိုတော့ယုံမှုပါမယုံရင်လည်းလုပ်လို့မရဘူးအဲ့တော့ကျွန်တော်တို့ပါတီဝင်တွေယုံကြည်မှုဆိုတာဒီဥစ္စာပေါ်မှာတိဆောက်တာကြတော့ဒုတိယတစ်ခါတစ်ခုကတော့ဗာလဲဆိုလို့ရှင်ဒီလိုယုံယုံနဲ့လည်းမပြီးသေးဘူးယုံတဲ့အတိုင်းလက်တွေလိုရမယ်တကယ်လက်တွေလိုရလားဆိုတော့ဒုတိယအချက်ပေါ့အဲ့ဒါလည်းကျွန်တော်တို့ပါတီဝင်တွေကလိုရတယ်တတိယကတော့ဘလိုပဲဖြစ်ဖြစ်တပါတီစနစ်မှာရှေ့တုန်းကတောင်မှပါတီရဲ့ပါတီဝင်တွေအားလုံးကပြည်သူတရားလုံးမဟုတ်ခဲ့ဘူးဒါကြောင့်အခုပါတီစုံစနစ်မှာဆိုရင်ကျွန်တော်တို့ပါတီတွေအားလုံးကပြည်သူတရားလုံးလို့သာပြောတာတကယ်တော့ပြည်သူတရားလုံးမဖြစ်နိုင်ပါဘူးကျွန်တော်တို့အင်အားများပါတယ်သို့တော်လည်းပဲပြည်သူတရားလုံးမဟုတ်ပါဘူးဒါကြောင့်ကိုယ်ပါတီဝင်မဟုတ်တော့ပြည်သူများလည်းပဲဒီလိုကောင်းတဲ့အလုပ်တွေမှာအတူတူပါဝင်ပြီးဆောင်ရွက်လာအောင်ဆိုပြီးကျွန်တော်တို့လုပ်ရတယ်တခြားပါတီတွေလည်းပါတာပေါ့တခြားပါတီဝင်တွေလည်းပါနိုင်တာပေါ့ဒါကြောင့်အဲ့ဒါကတော့စည်းရုံးနယ်လို့ခေါ်တယ်လက်တွေ့လုပ်ငန်းတွေမှာကျွန်တော်စည်းရုံးနယ်ဆိုပြီးတော့မှကျွန်တော်လုပ်ရတယ်အဲ့ဒါတွေအားလုံးဒီကိုပါတီအတွက်မဟုတ်ဘူးပြည်သူအတွက်အကျိုးရှိတဲ့လုပ်ငန်းတွေဒေသအတွက်အကျိုးရှိတဲ့လုပ်ငန်းတွေဆိုတာဖြစ်တဲ့အတွက်အဲ့ဒါတွေကျွန်တော်တောက်လျှောက်လုပ်ခဲ့တယ်ပညာရေးလည်းပါတယ်ကျန်းမာရေးလည်းပါတယ်စီးပွားရေးလည်းပါတယ်လူမှုရေးလည်းပါတယ်အကုန်လုပ်ခဲ့ပါတယ်အဲ့တော့လုပ်နေတဲ့အတွက်ပြည်သူနဲ့နှိမ့်ဆက်မှုကျွန်တော်ရတယ်ထိုက်တဲ့နော်ယုံကြည်မှုကျွန်တော်ရတယ်လို့ပဲဒါပြောရမှာဖြစ်ပါတယ
်အခုဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီကရွှေကောက်ပွဲဝင်ကြမဲ့ကိုယ်စားလှယ်လောင်းတွေကိုဒီမဲဆွယ်စည်းရုံးရေးစရိတ်ဖြစ်ချက်300ပေးသုံးတယ်ဆိုပြီးတော့တွေ့ရပါတယ်ဆိုတော့ကျန်တဲ့ပါတီငယ်လေးတွေကအင်အားကြီးရဲ့ပါတီတွေလောက်ငွေကြေးဆိုင်ရာမတုံးဆွဲနိုင်ဘူးဆိုတော့ထောက်ပြချက်တွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုများပြောနိုင်မလဲရှင
်တစ်ချက်ကတော့ကျွန်တော်တို့ပါတီအနေနဲ့ငွေကြက်300ပေးသုံးတယ်ဆိုတော့မဟုတ်ဘူးကော်မရှင်ကနေထုတ်ပြန်ထားတာ300လည်းမကျော်စေနဲ့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ကအသိပေးတာပဲဖြစ်တယ်ကျွန်တော်တို့ဒီလောက်မပေးနိုင်ပါဘူးသူများတွေလည်းအထင်ကြီးနေတာဖြစ်မှာပေါ့ကျွန်တော်တို့သို့တော်လည်းပဲကျွန်တော်တို့ပြောတဲ့ဥစ္စာကတော့300လည်းမကျော်အောင်သုံးပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အထက်မှာသုံးနိုင်မဲ့လူတွေလည်းရှိနိုင်တယ်ရှိပါတယ်အကုန်လုံးကအော်ချို့တဲ့ဆိုတဲ့ဥစ္စာတွေမရှိပါဘူ
းဆိုတော့အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီရွေးကောက်ပွဲဝင်ကြမဲ့ကိုယ်စားလှယ်လောင်းတွေအရေးအချင်းသတ်မှတ်ချက်မပြည့်မီလို့ဆိုပြီးတော့ဒီပယ်ချတာအယောက်90လောက်ရှိပါတယ်အဲ့ဒီအထင်မှာကြက်ခိုင်ဖွံ့ဖြိုးရေးပါတီကတယောက်မှမတွေ့ရပါဘူးဆိုတော့ဒီလိုမျိုးပေါ့အင်ဂရုပါတီကဒီလိုမဖြစ်အောင်ဘယ်လိုများစီစဉ်ဆောင်ရွက်ခဲ့ပါလဲရှင်
ကျွန်တော်တို့2010လုံးကအတွေ့အကြုံရှိခဲ့တယ်ကျွန်တော်တို့စီစစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့မညှော်မှန်းတဲ့ကိစ္စတော့ဗာလဲဆိုရင်မိဘနှစ်ပါးဒီပုဂ္ဂိုလ်မွေးဖွားစဉ်တော့မိဘနာကနိုင်ငံသားဟုတ်ခဲ့ဘူးဆိုတဲ့ဥစ္စာကျွန်တော်ဒါကျွန်တော်တို့မဖြစ်ခဲ့နော်မသိခဲ့ဘူးအဲကြောင့်ကျွန်တော်တို့ကကိုယ်စားလှယ်ဖြစ်ပြီးမှလည်းပဲကျွန်တော်တို့ကဒီနိုင်ငံသားကိစ္စနဲ့ပဲကျွန်တော်တို့အပယ်ခံရတယ်ကိုယ်စားလှယ်မဖြစ်ခင်ကလည်းအပယ်ခံရတယ်၃ရောင်လောက်ရှိတယ်ဒါကြောင့်ဒီအချက်တွေကိုတော့ကျွန်တော်တို့ကလေးထားတယ်လေးထားပြီးတော့မှဒီတစ်ခါကြရင်တော့စစ်စစ်ကြမယ်စစ်စစ်ဖို့ဆိုတာကတော့ပထမဆုံးစစ်စစ်ဖို့ဆိုတဲ့ဥစ္စာတော့ကိုယ်တိုင်ပါပဲကိုယ်တိုင်စစ်စစ်ပါဒီချက်လက်တွေတော့ရှိတယ်ဒါလည်းသိပြီးတော့မှလျှို့ဝှက်ထားတဲ့ကိစ္စတွေမဟုတ်ပါဘူးကော်မရှင်ကနေပြီးတော့ထုတ်ပြန်ထားပြီးသားကိစ္စတွေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာမူဒီကိုယ်တိုင်စီစစ်ပါဘာဖြစ်လို့လဲဆိုတော့ကိုယ်စားလှယ်လောင်းနေသည်ကိုယ်တိုင်တာဝန်ခံဖို့လိုတယ်ကိုယ်တိုင်တာဝန်ခံဖို့လိုတဲ့အတွက်ကိုယ်တိုင်စီစစ်ရသို့တော်လည်းပဲသူသည်အမှားရင်းရှိနိုင်တယ်နော်ဒါကြောင့်ဒီဥစ္စာပေါ်မှာမူဒီပြီးမြို့နယ်သည်တစ်ခါထပ်စစ်တယ်မြို့နယ်ကနေပြီးခရိုင်စစ်တယ်ခရိုင်ကနေတိုင်းစစ်ပါတယ်တိုင်းစစ်ပြီးတဲ့အချိန်မှာဘ ਹੁ မာစစ်ပါတယ်ဒါကကျွန်တော်တို့ကိုယ်စားလှယ်လောင်းအရေးချင်းနဲ့ပတ်သက်လို့ကျွန်တော်စစ်တာဖြစ်ပါတယ်အဲ့တော့ဒီဥစ္စာလေးစစ်ပြီးတဲ့အချိန်ကျတော့ကျွန်တော်ကဆက်ထဲမှာပဲဒီကိုယ်စားလှယ်လောင်းနေရကျွန်တော်တို့ပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်ရွေးချမှာဖြစ်တယ်။ဒါကြောင့်ပါတီဝင်ရမယ်။အဲ့တော့ပါတီဝင်ဖြစ်လာလို့ရှင်နေပဲ။ပါတီဝင်တဲ့လူဟာတော့သူရေးချင်တာရေး၊သူပြောချင်တာပြောဆိုတာမဟုတ်ဘဲနဲ့သူ့ရဲ့တကယ့် data အချက်လက်အမှန်ကိုကျွန်တော်တို့ကယူတာများပါတယ်။ဒါကြောင့်ဒီအချက်လက်တွေပေါ်မှာမူတည်ပြီးစစ်စစ်တဲ့အချိန်ကျတော့အမှန်ရင်းနေတယ်လို့ပဲပြောရမှာဖြစ်ပါတယ်။အခုချိန်ထိတော့မရှိသေးပါဘူး
။ Okay ။ခုရွေးကောက်ပွဲအတွက်တက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ညွှန်မှန်းချက်ဆိုရင်ရောဘာများပြောနိုင်မလဲရှင
်။ကျွန်တော်တို့ဒါကတော့နိုင်မယ်ထင်ပြီးကျွန်တော်တို့ပြိုင်ပါတယ်သို့တော်လည်းပဲတကယ်ကတော့လူလူရဲ့အဆုံးဖြတ်ပါပဲအနိုင်ရဖို့မျှော်မှန်းချက်ဆိုလို့ရှင်ကျွန်တော်ရဲ့ဒါအတိမမျှော်မှန်းချက်တွေပေါ့နော်အတိငြိမ်းချမ်းမှုရအောင်လုပ်ခြင်းနဲ့ဖွံ့ဖြိုးတိုးတက်မှုတွေရအောင်လုပ်ခြင်းနဲ့ဆိုတဲ့အထဲကနေပြီးတော့မှတကယ်ကျွန်တော်တို့နေရာဒေသတစ်ခုနဲ့တစ်ခုဒီလိုအချက်တွေကအကုန်လုံးမတူဥပမာနေဆက်ဒေသနဲ့ရန်ကုန်နဲ့မတူတိငြိမ်းချမ်းမှုတိငြိမ်းချမ်းမှုကိုရန်ကုန်လည်းလုပ်ခြင်းနဲ့နေဆက်ဒေသလည်းလုပ်ခြင်းနဲ့လုပ်ခြင်းပုံလုပ်ခြင်းနည်းဟာလည်းမတူဥစားပေးမှုလည်းမတူအကြောင်းအရာလည်းမတူနိုင်ဘူးဒါကြောင့်သူနဲ့ပတ်သက်တဲ့အကြောင်းအရာတွေကို ကျွန်တော်တို့ရအောင်ကျွန်တော်လုပ်ပြီးသွားမှာပဲဥပမာအဖြစ်ကျွန်တော်မှတ်ထားတာရှိတယ်ကျွန်တော်ယုံနာရှိတယ်ပေါ့เนาะကျွန်တော် personal ပေါ့အဲကျွန်တော်ဆိုရင်လူတိုင်းဝင်ငွေရမယ်ဒါလူမှုစည်းဝေးဖွံ့ဖြိုးတိုးတက်ရေးထဲမှာပါတယ်လူတိုင်းထိုက်သင့်တဲ့ဝင်ငွေရမယ် तू မလုပ်နိုင်မဲ့တော့တော့မဟုတ်ဘူးထိုက်သင့်တဲ့ဝင်ငွေရမယ်အဲ့ဒါနဲ့ဆက်နွယ်နေတာဆိုအလုပ်ကံရရှိရေးဆိုတဲ့ဥစ္စာဖြစ်လာမယ်
โอเคအစိုးရတက်တန်း၅နှစ်တာအတွင်းမှာဟိုလျံမြေပြဿနာတွေရှိတယ်အလုပ်သမားအခြေခံလစာပြဿနာတွေရှိတယ်ငွေကြေးဆိုင်ရာဖောင်းပွားမှုပြဿနာတွေအပြင်ပေါ့နော်တခြားဒီနိုင်ငံမှာကြုံတွေ့ရတဲ့အကျပ်အတည်းတွေရှိပါတယ်ဆိုတော့အခု2010လုံးကလိုပဲအနိုင်ရခဲ့မယ်ဆိုရင်လူထုအတွက်ဘာတွေတိုးတက်အောင်လုပ်ပေးနိုင်မယ်လို့မကတိကဝတ်အနေနဲ့ပြောနိုင်မလဲရှင
်ကျွန်တော်တို့ဂရိကဝတ်တယ်ဆိုလို့ရှင်ကျွန်တော်တို့ဘာကိုမျှော်မှန်းပြီးဆောင်ရွက်မယ်ပါရီယာမျှော်မှန်းပြီးဆောင်ရွက်ထားတယ်ဂရိပေတိုင်းနဲ့ရညီမရတာဘာဖြစ်လို့လဲဆိုတော့ဂရိတယ်ဆာလို့ရှိရင်နိုင်ငံတော်ဒီဆောင်ရွက်လုပ်ငန်းစဉ်ဆိုတာစဉ်ဆက်မပြတ်လို့ရတာဘယ်တော့မှမပြီးပြတ်နိုင်ဘူး။9နှစ်နဲ့မပြီးဘူး10နှစ်နဲ့မပြီးဘူး2-90နဲ့ရောပြီးမလားဆိုတဲ့ဥစ္စာတွေမပြီးနိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်လို့ဥမာလေယာဉ်မြေပြဿနာဆိုတာဒါကတော့ဒီ9နှစ်နဲ့ပိုင်းကြည့်လို့အရင်တော့ကလည်းရှိခဲ့တယ်။လေယာဉ်မြေပြဿနာဆိုဟိုးအရင်တုန်းတည်းကရှိပါတယ်။ဘာလို့ဆိုတော့မြေကြီးရှိတယ်လူရှိတယ်ဆိုပြဿနာရှိတာပါပဲ။အခုတော့နော်ပို့ပြီးထင်ထင်ရှားရှားဖြစ်လာတယ်ပေါ့။နှစ်တော်လေးကနေပြီလဲကျွန်တော်တို့ဒီဥစ္စာနဲ့ပတ်သက်လို့ရှင်းတယ်။အဲနောက်တစ်ခါအဲကျွန်တော်တို့တွေဆိုရင်ကျွန်တော်ကလူခွင့်ရေးကော်မတီဥက္ကဋ္ဌထဲမှာပါတော့ကျွန်တော်ကိုလည်းထည့်ရပြီးတာတွေရှိတယ်ကျွန်တော်လည်းထည့်ရရှင်းတယ်ရှင်းနိုင်တာတွေလည်းရှိပါတယ်ရှင်းစဲလည်းရှိတယ်သူတို့လည်းပဲမရှင်းနိုင်ဘူးဆိုတာတော့မဖြစ်ဘူးမရှိပါဘူးဒါကြောင့်ဒီပေါ်မှာမူဒီပြီးပိုင်ဆိုင်မှုနဲ့ပတ်သက်လို့ကတော့နှစ်ပေါင်းများစွာကြာလာတဲ့အချိန်မှာဒီပိုင်ဆိုင်မှုဟာနော်လွလွယ်ကူကူနဲ့ဆုံးဖြတ်လို့မရတဲ့ပိုင်ဆိုင်မှုအဲ့ဒါကြောင့်ကြာနေတယ်လို့ကျွန်တော်ထင်တယ်တချို့စာတွေကတော့လွယ်တယ်ဒါဥမာတက်ကပဲတိမ့်ထားတယ်ဒါမှမဟုတ်အစိုးရဌာနကတိမ့်ထားတယ်ဒါမှမဟုတ်တနေရာနေအုပ်ချုပ်ရေးဖွဲ့ကနေတိမ့်ထားတယ်နော်သူတို့လည်းမလုပ်ဖြစ်ဘူးအကြောင်းမျိုးကြောင့်တင်းထားတယ်နော်တင်းထားတာလည်းကျွန်တော်တို့အကြောင်းမျိုးမျိုးကြောင့်ပေါ့ဒါကျွန်တော်ဘာအကြောင်းလဲဆိုတော့ကျွန်တော်ပြောဖို့မရှိပါဘူးသူတို့လည်းပဲဒီအကြောင်းမျိုးကြောင့်တင်းထားတဲ့ဥစ္စာတွေအသုံးမပြုတော့ဘူးအသုံးပြုတော့ဆိုမူလပိုင်ရှင်ပြန်ပေးတယ်မူလပိုင်ရှင်တဆင့်နဲ့ဆိုရင်တော့တိတ်လွယ်တာပဲသူပြန်ပေးလိုက်တာပဲဘာမှလည်းပြဿနာမရှိဘူးသူတို့လည်းပဲမူလပိုင်ရှင်တွေကအဆင့်နေအဆင့်နေများသွားပြီးတော့မှလုံခဲ့တဲ့1 20လောက်ကပိုင်နေလူရဲ့အနည်း20ပြီးတဲ့အချိန်မှာ25နှစ်မှာပိုင်တဲ့လူစသည်ဖြင့်ဒီလိုပိုင်ဆိုင်မှုတွေများလာတဲ့အချိန်ကြတော့သူတို့ချင်းချင်းအငင်းပွားနေတာနဲ့ဘု து ပေးရမှန်းမသိလို့တချို့ဥစ္စာတွေကြားနေတာရှိပါတယ်ကျွန်တော်ထင်ပါတယ်ရှင်းပြလို့ရပါတယ်